ကောတောင်းခရိုင်နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဧပြီလ16ရက်နေ့ညနေပိုင်းကခမောက်ကြီးမြို့နယ်ထဲမှာ
တနင်္လာနေ့တိုင်းကော့တောင်းခရိုင်ခမောက်ကြီးမြို့နယ်ထဲမှာမနေ့ကဧပြီလ16ရက်နေ့ညနေပိုင်းမှာပဲပီဒီအက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကစစ်ကောင်စီလက်အောက်ခံပြည်သူ့စစ်အဖွဲ့ဝင်နှစ်ဦးဖြစ်တဲ့ပြည်သူ့စစ်ခေါင်းဆောင်ကျော်ဝင်းနဲ့ဒုခေါင်းဆောင်မြင့်အောင်တို့ကိုပြစ်ခတ်တပ်ဖြတ်ခဲ့တာပါသူတို့နှစ်ဦးတပ်ဖြတ်ခံလိုက်ရတာကြောင့်အဲ့ဒီဒေသကကျေးရွ
ဒီ EBITDA ဆက်ခေါင်းနေမှာပေါ့ဒီညနေပိုင်းလောက်မှာဒီကတောပကနေပြီးတော့သူဟို mission တကူတောက်လောက်တာပေါ့ mission တကူတောက်လောက်ထဲမှာအမှတူတူဆက်ဆိုပြီးတော့သူဟိုနေ့တော့နေ့ရောက်တော့ရှင်းနေတော့ပေါ့နေ့ရောက်တော့ရှင်းနေဆက်မှာပေါ့သူနေ့ရောက်ဟိုတက်ဟိုလို့ရှင်းနေလိုက်တယ်ဒီလိုဟိုတက်တော့နေပါဝင်လိမ့်မယ်ခင်ဗျာတချို့ဟိုသိကြည့်ရမိတာပေါ့နော်ကဲအဲ့လိုကြည့်တဲ့အခါမှာအဲ့မဟိုတင်နေတက်တဲ့စက်ဖောက်တဲ့နေကြတော့အဲ့လိုဒီလိုဆောက်ရတဲ့ဖက်ကတော့ဒီဟိုပေါ့ဒီဟိုပြည်သူစနေရှင်လေးနောက်ပိုင်းမှာဒီရောမှရှိတဲ့ဟိုဒေတာကန်တွေဟာတင်နေစက်ဖောက်တဲ့နေကြတော့သူတို့ကြောက်လန့်ပြီးတော့ဟိုဒါ300လောက်ကလို့ထိုင်းဘက်ကိုသူတို့ဖြစ်ကြည့်ကြတာမျိုးရှိတယ်ပေါ့ခင်ဗျာ
ထိုင်းဘက်ကိုထွက်ပြေးသွားချိန်မှာတော့ထိုင်းရနာပိုင်းတွေကလက်ခံကျူဆိုခဲ့ပြီးနေရာတိုင်ကင်းတဲ့အစားအသောက်တွေပေးခဲ့တယ်လို့လည်းဆိုပါတယ်
ဒီစနေရောက်တဲ့ခိုင်နာပိုင်းမှာဒီညနေပိုင်းမှာညနေဖြစ်တော့အဲ့မှာပြော်သား300လောက်ပါချင်းချင်းတို့ကျောင်းလာပြီးတော့ဆက်ပြီးသွားတာပေါ့ဆိုတော့အဲ့မှာဒီဟိုစက်ကောင်ညနေဒီလာပြီးတက်ဖို့မှဆိုလို့ဒီဆက်ပြီးသွားတာပေါ့ခင်ဗျာ
ဟုတ်
ဆက်ပြီးသွားတဲ့ခိုင်မှာတစ်ဘက်ကလည်းပဲတို့ဒီဆက်ပြီးဆောင်တွေဖွင့်လာတဲ့ချိန်မှာတစ်ဘက်ကလည်းတို့ဒီဟိုကတစ်ခုကြီးဆက်ပြီးထားတာမရှိသေး
ပြီးခဲ့တဲ့မတ်လ10ရက်ဝင်းကျင်ကလည်းမြန်မာနိုင်ငံကော့တောင်းဘက်ကနေထိုင်းနိုင်ငံရနောင်းဘက်ကိုစစ်ဘေးရှောင်တွေထွက်ပြေးလာတာရှိခဲ့ပါတယ်။မလ၁၂ရက်နေ့တုန်းကတော့ထိုင်းအမှတ်25တက်ရင်မူဘူမူကြီးကုမိဖတ်ဘွန်ရန်ခေါင်တဲ့အဖွဲ့ဝင်တွေလာရောက်ကြည့်ရှုလာရည်လည်းရှိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မှာတော့မကြကနာဆိုသလိုတိုက်ပွဲဖြစ်တိုင်းထိုင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာရှိပေမဲ့တနင်္လာနေ့တိုင်းကနေရနောင်းဘက်ကိုစစ်ဘေးရှောင်တွေဝင်လာတာကတော့၁၀စုနဲ့2ခုလောက်အတွင်းမှာဒါဟာဒုတိယကြိမ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။မြန်မာဘက်ကအခြေအနေတွေပြန်လဲတည်ငြိမ်သွားခဲ့ရင်တော့ထိုင်းအာဏာပိုင်တွေကဒီလူတွေကိုနေရပြန်ပို့လို့ရှိပါရဲ့ရှင်